ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့ပြီးခဲ့တဲ့အစိုးရတာဝန်ယူထားချိန်တုန်းကငွေကြေးဆိုင်ရာအရှုပ်ရှင်းတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့ကြံ့ခိုင်ရေးပါတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။တိုင်းနယ်ပြည်နယ်တချို့မှာဒေသအစိုးရရမုံငွေတွေကိုအစိုးရတစ်ထံမလွှဲခဲ့ဘူးဆိုတဲ့ဆွဆွဲချက်တွေရင်ဆိုင်နေရတယ်လို့မကွေးတိုင်းမှာဆိုရင်တော့စစ်ဆေးတွေ့ရှိမှုတွေကြောင့်ကြံ့ခိုင်ရေးဝန်ကြီးချုပ်ဟောင်းကငွေနဲ့ပစ္စည်းတချို့ကိုဒေသအစိုးရတစ်ထံပြန်လည်အနှံခဲ့ရပါတယ်။အခုချိန်ကြမှာဒီလိုထုတ်ဖော်ဆွဆွဲလာတာဟာနိုင်ငံရေးရွယ်ချက်ရှိသလားဆိုတာတန်တရားထားမိတယ်လို့ကြံ့ခိုင်ရေးပါတီဥက္ကဋ္ဌက VOA ကိုပြောပါတယ်။ VOA သတင်းတော်မမင်ခါကကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်ထင်းနဲ့တွေ့ဆုံမင်းမြန်ထားတဲ့ပထမပိုင်းကိုနားဆင်ကြရအောင်ပါရှင်
။အခုလက်ရှိချိန်ဒီမှာကအရင်တုန်းကအစိုးရအဖွဲ့ဝင်ဟောင်းတွေပါတီဝင်တွေနဲ့ပတ်သက်ပြီးတော့ငွေကြေးအရှုပ်ရှင်းတွေရှိနေတယ်ဆိုတဲ့ပြဿနာတက်နေရတာတွေရှိပါတယ်။အဲ့တော့ဒီဟာတွေကိုပါတီဘက်ကနေပြီးတော့ဘလို့အရေးယူဆောင်ရွက်နေလဲဘလို့စုံစမ်းစစ်ဆေးနေတယ်လဲဆိုတာနဲ့ပတ်သက်ပြီးဥက္ကဋ္ဌဘာများပြောချင်ပါလဲရှင်
။ကျွန်တော်တို့ပါတီအနေနဲ့တော့ပါတီဘင်းစုံစမ်းစစ်ဆေးမှုတွေလုပ်ဖို့လည်းပဲကျွန်တော်တို့ညွှန်ကြားထားပြီးဖြစ်ပါတယ်။နောက်တစ်ခုကတော့အရေးယူဖို့မယူဖို့ဆိုတဲ့ဥစ္စာကမိမိပါတီပြန်ပကပြောနေတဲ့ကိစ္စတွေကတချို့ဟာတွေကဒီလိုဆွဆွဲမှုတွေပြောဆိုမှုတွေဟာ2016ကြားပြရွေးကောက်ပွဲအပြီးမှာတော်တော်လေးလှုပ်လှုပ်ရှားရှားပူဖြစ်လာတကယ်လို့ဟာလာဒီအကြောင်းအရာများနဲ့ပတ်သက်လို့ကြည်လည်မှုမရှိဘူးယူသားမှုမရှိဘူးတစုံတရာအမှားယွင်းထိန်ချန်ထားတာတွေမဟုတ်တာတွေဟာ misuse လုပ်ထားတာတွေရှိတယ်လို့ယူဆခဲ့ရင်လွန်ခဲ့တဲ့တစ်နှစ်ကျော်လောက်တည်းကအလွဲပြောင်းမှာတခါတည်းဒီကိစ္စတွေဖော်ထုတ်ရှင်းလင်းမယ့်ကိစ္စတွေပေါ့အဲ့တော့တစ်နှစ်လောက်ငြိမ်သက်နေပြီးတော့မှအခုမှထပြီးတော့ဒီဟာတွေကိုတိုင်းပြီးတိုင်းတနည်းအားဖြင့်ဒီနေရာဒါလက်ညှိုးထိုးဖော်ထုတ်လာတဲ့ဥစ္စာတွေဆိုတော့အကြောင်းရင်းကတော့ရှိမယ်လို့ယူဆတိုင်းပြည်ရဲ့အရေးအရာကိစ္စအရရက်ကိုကင်တွဲဟလာစီမံနေတဲ့လုပ်ငန်းစဉ်များလုပ်ရများဒီဟာတွေရဲ့အောင်မြင်မှုကြာရှုံးမှုအဲ့ဒါကိုကင်တွယ်နေတဲ့ပုဂ္ဂိုလ်ရဲ့အရေးအသွေးစီမံခံတော့မှုအရေးအသွေးဘိုင်းမှာရှင်ရမယ်အစားနောက်တစ်ခါတိုင်းပြည်နဲ့လူမျိုးပေါ်မှာထားရမယ်သစ္စာတရားအချုပ်ချာအနာပေါ်မှာတံမိုးထားမယ်ဟလာတံမိုးထားမှုဒီနေရာဒီမှာတစ်ဖက်နဲ့တစ်ဖက်ရှင်ပြန်ရမယ်အစားတစ်ဖက်ကကျွန်တော်ငယ်ကျိုးငယ်နာတွေပေါ်ပြီးတော့အလဲထိုးတယ်ထိုးမယ်ဆိုတော့လုံနည်းလက္ခဏာများဖြစ်နေသလား
အဲ့တော့ဒီတော့ပါတီအနေနဲ့ကလက်ရှိပါတီရဲ့ရည်တည်မှုပေါ့နော်ပါတီရဲ့ငွေကြေးပိုင်းဆိုင်ရာတွေနဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌအနေနဲ့ပါတီအနေနဲ့ဒီငွေကြေးအရှုပ်ရှင်းနဲ့လုံးဝမတက်ဆိုင်ဘူးဆိုတဲ့အဖြေစကားကိုပြောနိုင်တာလားရှင
်ကျွန်တော်တို့ပါတီဟာဥပဒေကိုလေးစားလိုက်နိုင်တဲ့သူများနဲ့ဖွဲ့စည်းထားတဲ့ပါတီပါစီကံကိုကျွန်တော်တို့အမှန်တန်အလေးထားပါပါတီတစ်ခုရဲ့ရည်တည်မှုဝင်ငွေလမ်းကြောင်းစသည်အပြင်ဒီဟာတွေကိုစိတ်ဝင်စားမယ်ဆိုရင်အဓိကစိတ်ဝင်စားတာကပြည်ပကဝင်လာတဲ့နိုင်ငံခြားငွေကြေးအထောက်အပံ့နေနိုင်ငံခြားကလူပုဂ္ဂိုလ်အထောက်အပံ့နေအခြားအကူအညီအဲ့ဒါပို့ပြီးတော့စိတ်ဝင်စားတဲ့လို့ထင်တယ်ဘာဖြစ်လို့လဲအဲ့ဒီကိစ္စတွေဟာမိမိနိုင်ငံရဲ့အချုပ်အခြာအာဏာတို့နိုင်ငံတော်ရဲ့ထိတ်တန့်လျှို့ဝှက်ချက်ကိစ္စတို့အရင်နည်းနည်းဆိုင်ဆိုင်ကိုဆက်သွယ်နေတဲ့ကိစ္စတွေဖြစ်တယ်။ကျွန်တော်တရားဖို့ပြောရတာကျွန်တော်ပါတီအဲ့ဒါတွေသပိုင်းတုန်းကတော့မရှိခဲ့ဘူး။ခုချိန်ထိလည်းလူလည်းမရှိဘူး။ငွေကြေးအထောက်ပံ့ပြပကယူထားတာလည်းမရှိပါဘူး
။လူမျိုးဖြစ်လာတယ်ဆိုတော့ process ကဒီ2019ချဖြစ်ပြီးတော့ရနောက်ပိုင်းမှာဖြစ်လာတယ်။နောက်တစ်ခုကကျတော့ဒီဟာကငွေငင်းရင်းနဲ့ပတ်သက်တဲ့ຫນွေရည်ရဲ့ဥစ္စာမျိုးကိုအကဲရစုစုသွားတာဆိုတော့ကျွန်တော်တိတိကျကျတစ်ခုလောက်သိနေတယ်။ဒါကနိုင်ငံရေးလှည့်ကွက်လို့ကိုအကြီးဆုံးတက်တာလားလှည့်ကွက်ပါလို့အကြီးပြောချင်တာဒီလိုမျို
းလှည့်ကွက်ရေလို့တော့တိတိကျကျမဆိုလို့ခြင်းပါဘူးတိုက်ဆိုင်မှုကိုပြဋ္ဌာန်းမိလို့ဒီဟာကိုရှင်းလင်းတင်ပြခြင်းပါကျွန်တော်တို့ကဒီမိုကရေစီလမ်းကြောင်းကိုသွားနေတာဖြစ်တဲ့အတွက်ဒီမိုကရေစီလမ်းကြောင်းမှာအတိုက်ခံအင်အားစုတွေကိုလည်းထိုက်တဲ့နေရာပေးရလိမ့်မယ်သူတို့အဲ့ညာကိုရောက်လာအောင်လည်းပဲကူညီပေးရမယ်ဆိုတဲ့ concept နဲ့ကိုယ်တော့အတိုက်ခံအင်အားစုတွေမှာစောစောလိုပြောအထင်မြင်လွဲမှားပွဲရအကြောင်းတွေရှိပြီမဲ့အများကြီးဖြေလျှော့ပြီးတော့လွတ်တော်တွေကိုဝင်လာနိုင်အောင်ဟိုတုန်းကဒီလမ်းကြောင်းကိုကျွန်တော်တို့ထွင်ပေးခဲ့တာအဲဒီနေ့ကျွန်တော်တို့အတိုက်ခံကိုရောက်နေတဲ့အခါမှာကျွန်တော်တို့ကျင့်သုံးခဲ့တဲ့ attitude မျိုးမဟုတ်ဘဲနဲ့စောစောပြောတဲ့ ထောက်ကွက်တွေဆွဆွဲမှုတွေနဲ့လူလူကဟဲ့လားဒီပါတီဟာဒီလိုပါတီပါညာဆိုတာမျိုးနဲ့ကျွန်တော်တို့ကို assassinate လုပ်သွားတဲ့အနေအထားမျိုးဖြစ်မှာကိုတော့ဒါကျွန်တော်တို့ကြိုးပြီးတော့စဉ်းစားရယ်
တန်ခံရေးပါတီဥက္ကဋ္ဌဦးတန်းထေကိုမမေခအမေးမြန်းခဲ့တာဖြစ်ပါတယ်